ေါ်ဆောင်ရမယ်လို့ပြည်အနာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ Ant Group ဆိုတာကတော့အရင်တုန်းက Ant Financial နဲ့ Alipay လို့တည်ထားကြပါတယ်။တရုတ်နိုင်ငံမှာတိုးတက်လာနေတဲ့ online ဈေးကွက်မှာလုပ်ငန်းတွေပြန်ဆိုင်လုပ်ကိုင်နိုင်စွမ်းရှိရလားဆိုတာကိုတရုတ်အစိုးရကအချိန်မြင့်စုံစမ်းနေတာဖြစ်ပါတယ်။ Alibaba online ဈေးကွက်မှာကုန်ပစ္စည်းအယောင်းဝယ်လုပ်သူတွေအနေနဲ့တခြားပြိုင်ဘက်ဈေးကွက်တွေမှာမရောရဘူးဆိုတဲ့သဘောတူညီချက်လက်မှတ်ထိုးခိုင်းတဲ့အပေါ်ဝေဖန်မှုတွေရှိခဲ့တာပါ။ Ant Group နည်းပညာအခြေခံဗလာရေးလုပ်ငန်းကြီးကဒေါ်လာ38ဘီလျံတန်ဖိုးအစုရှယ်ယာတွေကိုပြီးခဲ့တဲ့လတုန်းကရှန်ဟိုင်းနဲ့ဟောင်ကောင်အစုရှယ်ယာဈေးကွက်တွေမှာတင်ရောက်မဲ့အစီအစဉ်ကိုလည်းတရုတ်အစိုးရကစိုင်းထားစေခဲ့ပါတယ်။ဒီပမာဏဟာကမ္ဘာအစုရှယ်ယာဈေးကွက်ထဲမှာအကြီးမားဆုံးပမာဏဖြစ်ပါတယ်။အခုလိုစုံစမ်းစစ်ဆေးခံနေရတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအလီဘာဘာအစုရှယ်ယာဈေးတွေ900ခန့်နှုန်းနီးပါးကျဆင်းသွားခဲ့ပါတယ်။ဒါဟာဇူလိုင်လတည်းကဆိုရင်အနှိမ်ဆုံးဈေးဖြစ်ပါတယ်။အလီဘာဘာလုပ်ငန်းကြီးကိုတည်ထောင်သူကတော့အကြောင်းဆရာဟောင်ချက်ခမားဖြစ်ပြီးတော့သူဟာကမ္ဘာမှာလူသိအများဆုံးဆွတ်ဦးတည်ထွင်သူတယောက်ဖြစ်ပါတယ်။2015ခုနှစ်မှာအလီဘာဘာလုပ်ငန်းတွေကနေသူနှုတ်ထွက်အနားယူခဲ့ပါတယ်။